ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာမှာတလားကြွကြပြောင်းဆုံးနေတဲ့ကချင်စစ်ဆောင်ဒုက္ခသည်နှစ်ဦးရဲ့ရုပ်အလောင်းကိုတော်ရင်းတနေရာမှာရှာဖွေတွေ့ရှိခဲ့ပြီးဒီကနေ့မှာတော့မန်စီမြို့နယ်ရဲစခန်းမှုနဲ့အာဏာပိုင်တွေကတွားရောက်စစ်ဆေးတူးဖော်ခဲ့ပါတယ်။သူတို့နှစ်ယောက်ပြောင်းဆုံးနေချိန်ကမန်စီမြို့နယ်ရဲစခန်းမှာလူပြောင်းမှုနဲ့တိုင်ကြားထားရကအခုအခါလူသိမှုနဲ့ပြောင်းလဲအမှုဖွင့်မှုကိုလည်းပြင်ဆင်နေပါတယ်။ဒီသတင်းကိုတော့ဗီဒီယိုသတင်းနောက်ကိုမိုးစောကတင်ပြပါမယ်။
ဟုတ်ကဲ့ကချင်စစ်ဆောင်ဒုက္ခသည်နှစ်ဦးဟာမန်စီမြို့နယ်မိုင်းခေါင်ကျေးရွာကချင်မြချင်းခရိုင်အတင်း KBC စခန်းကဥဖော်ခိုင်းရောင်65နှစ်နဲ့တက်တရစ်ဒုက္ခသည်စခန်းကဥအင်ခွန်တော်ဆန်းခေါ်ဒေါ်ကျင်တော်ဆန်း35နှစ်တို့ဖြစ်ပါတယ်သူတို့ဟာဇန်နဝါရီလ31ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးဒီလ10ရက်နေ့မှာသူတို့ရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်ရုပ်လောင်းတွေရှာဖွေတွေ့ရှိပြီးတဲ့နောက်မှာမိသားစုဝင်တွေကမန်စီရဲစခန်းကိုအကြောင်းကြားခဲ့တာကြောင့်ဒီကနေ့မနေ့မှာရဲစခန်းမှုနဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတွားရောက်တူးဖော်ဖို့ပြင်ဆင်ရမှာနေ့ကြီးနှစ်နာရီလောက်မှာတပ်မတော်ကတွားရောက်တူးဖော်ဖို့ခွင့်ပေးခဲ့ပါတဲ့ဒီကနေ့နေ့ချင်းမှာတော့တူးဖော်ဖို့တွားရောက်နေကြောင်းကိုမိုင်းခေါင်ကြီးရွာကအုပ်ချုပ်ရေးမှုဥမရန်ဆိုင်ဘော့ကအခုလိုပြောပါတယ
်အဲအခုမှတော့ပေါ်ပဲအခုရရေးနေတဲ့ဟိုဆန္ဒပေါင်းစုံပါတယ်ဟာအခုမှဖိရတယ်သူကဟိုနောက်ပဲဆင်းနေပါဇန်နဝါရီ31ရက်ဆိုတာအဲ့နေ့မှာဆက်ကြောက်သွားအဲ့ဟာဟိုသူအဲဒီဟာပါဆိုင်နေတဲ့ဆက်ပါရရမှာသူအရင်နေ့ဖြစ်တာအဲတကယ်ရရှိတယ်လို့ပြောကြတယ
်ဒီလူပြောင်းဆုံးမှုနဲ့ပတ်သက်ပြီးစစ်တပ်ကဖမ်းဆီးထားတာကိုအမျိုးသမီးနှစ်ယောက်ကနောက်ဆုံးတွေ့မြင်တယ်လို့ဒေသခံတဦးကပြောဆိုပါတယ
်ဖမ်းသွားတာတော့သိချတယ်အဲမိမနှစ်ယောက်ကတွေ့လိုက်တယ်ပေါ့အဲဖမ်းသွားရသူတယောက်သူကဒီယောက်ကိုစစ်သားအဲဝတ်စုံမတော့အဝခိုင်းတယ်အရင်တော့မှအဝခိုင်းတယ်တဲ့အမင်းတို့အဲဖိတ်ဒီဖာညာပြောတော့ဘောတော့အမှန်ဆိုရင်သူတို့ကအဲ့မှာမိုင်းခေါင်အသက်မှာသူကအဲဒီလုံးစိလုံးမှနေတာအဲ့မျိုးလဲအဲယူအမနေစနဲ့မနေသဘူးဒါကြောင့်မို့အဲတော့မှမဆိုးလိုက်ဖာညာဘုကတော့အဲ့လိုသာသာတဲ့အလိုကြောက်ပဲ
ညနေ၄နာရီလောက်မှာတော့အလောင်းတွေကိုတူးဖို့နေပြီဖြစ်ကြောင်းတူးဖို့ရမှာလိုက်ပါသွားသူတဦးကအခုလိုပြောပါတယ်
ကျွန်တော်တို့ကလောင်းပေါ်နေတော့သူတို့ရောအလောင်းပေါ်ဆောင်ပြီးတရားစီရင်နေတယ်ဟုတ်ကဲ့ဒီကုမ္ပဏီကတော့သူတို့ကြတော့ရှိနေဆောင်လာပြီးအရင်တက်ကြည့်လို့ချက်ဆိုတဲ့အတိုင်းပဲဒီတော့လုပ်တဲ့ကျန်းမာရေးအဲဒီနဖောင်းကိုထားပြီးရက
ြသူတို့နှစ်ယောက်ပျောက်ဆုံးပြီးတဲ့နောက်မှာတော့မန်စီရဲစခန်းမှာလူပြောက်တိုင်ကြားထားခဲ့ပြီးအခုအခါမှာမိသားစုဝင်တွေကလူတွေမှုအဖြစ်ပြောင်းလဲဖွင့်လှစ်ဖို့ပြင်ဆင်နေပါတယ်လက်ရှိတည်ဆုံးသူနှစ်ယောက်ရဲ့အမှုအခြေအနေနဲ့ပတ်သက်ပြီးမန်စီရဲစခန်းမှုကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ပြန်လည်ဖြေချနိုင်တာမရှိခဲ့ပါဘူး။ပြီးခဲ့တဲ့နှစ်မေလကမိုင်းကောင်စခန်းကစစ်ဆောင်ဒုက္ခသည်၃ဦးဟာတမတော်ကဖမ်းဆီးပြီးတဲ့နောက်ပျောက်ဆုံးခဲ့ဘူးပါတဲ့။နောက်ဆုံးမှာမန်စီအခြေစိုက်ခမရ319တပ်ရင်းကတပ်သားတွေကတပ်ဖြတ်ခဲ့တာကြောင့်တပ်ရင်းမှုအပါအဝင်တမတော်သား6ဦးကိုတမတော်စစ်ခုံရုံးကအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့တယ်လို့တမတော်ကနေရာသက်ပံထုတ်ပယ်ခဲ့ပါတယ်။